UAE လို့ခေါ်တဲ့အာရဗ်စော်ဘောင်းများနိုင်ငံမှာအခြေစိုက်တဲ့ကုမ္ပဏီကိုအမေရိကန်နိုင်ငံရဲ့အဓိကပင်လယ်စစ်ကမ်းကြီး6ခုမှာအဝင်ထွက်တွေပြုလုပ်ဖို့အတွက်စီမံကုတ်ကဲမဲ့အမေရိကန်အစိုးရရဲ့စီမံကိန်းနဲ့ပတ်သက်ပြီးသမ္မတဘုရှ်ကဗီတိုအာဏာသိမ်းဖို့ချင်းချောက်မှုကိုဖိဆန်းပြီးဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကတားဆီးမယ်လို့တန်လျှံချလိုက်ကြပါတယ်သမ္မတဘုရှ်ကတော့လွှတ်တော်အမတ်တွေတားဆီးဖို့ကြိုးစားချက်ကိုသူကပယ်ချမှာဖြစ်ကြောင်းအလေးအနက်ပြောကြားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Dan Robinson သတင်းပေးပို့ထားတာကိုကျွန်မကပဲဆက်လက်တင်ပြပေးမှာဖြစ်ပါတယ်ရှင်။သတင်းရှင်များရှင် Air Force One American လေယာဉ်ပေါ်မှာသမ္မတဘုရှ်ကသတင်းတောက်တွေအတွက်ကြားပန်းပြောဆိုရင်ဒီမှတ်ချက်ကိုပေးခဲ့တာပါ။သမ္မတက UAE Arab စော်ဘွားများသမ္မတနိုင်ငံအခြေစိုက်ဒူဘိုင်းပို့စ်ဝေါ်ကုမ္ပဏီကိုဗြိတိန်အခြေစိုက်ကုမ္ပဏီတစ်ခုနဲ့မတူခွဲခွဲခြားခြားဆက်ဆံမှုမလိုအပ်ကြောင်းအမေရိကန်စစ်ကမ်း6ခုမှာစီမံခုတ်ကဲမှုတွေအစားထိုးပြုလုပ်ရုံနဲ့ရာကြောင်းရှင်းပြပြီးအမတ်တွေကိုအခုလိုစိန်ခေါ်ခဲ့တာဖြစ်ပါတယ်။အင်ဂျူရောမှာနောက်ပိုင်းဆက်လက်ရှင်းလင်းပြောကြရမှာတော့ဒီ UAE ကုမ္ပဏီကိုတည်တည်ခြားခြားစီစစ်ပြီးပြီလို့သမ္မတကပြောပါတယ်။တကယ်လို့ဒီကုမ္ပဏီအမေရိကန်စစ်ကမ်းတွေကိုမဝင်ဖို့တားလိုက်ရင်တခြားနိုင်ငံတွေမိဆွေတွေနဲ့မဟာမိတ်နိုင်ငံတွေအတွက်အထင်မြင်မှားစရာဖြစ်သွားနိုင်တယ်လို့ဆိုပါတယ်
The company is from a country that has been cooperative in the war on terror, been ally in the war on terror.
ဒီကုမ္ပဏီဟာအကြမ်းဖက်စစ်ပွဲဆင်နွှဲရာမှာပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်အခုအထိမဟာမိတ်အဖြစ်တည်ရှိနေတဲ့နိုင်ငံတစ်ခုကကုမ္ပဏီတစ်ခုပါကမ္ဘာတစ်လားကနိုင်ငံပေါင်းစုံမှာဒီကုမ္ပဏီကလုပ်ကိုင်ဆောင်ရွက်နေပါတယ်အဲ့ဒီစိတ်ကမ်းပေါင်းစုံကနေအမေရိကန်နိုင်ငံကိုပစ္စည်းတွေပုံမှန်တင်ပို့နေပါတယ်တကယ်လို့နိုင်ငံတစ်ခုကသူ့စိတ်ကမ်းကိုတခြားနိုင်ငံတွေလာရောက်လုပ်ကိုင်တာကိုတော့လက်ခံပြီးနောက်တနိုင်ငံကကုမ္ပဏီတစ်ခုကြတော့လက်မခံဘူးဆိုရင်ကမ္ဘာတစ်ဝှမ်းကမိတ်ဆွေနိုင်ငံတွေကဘယ်လိုထင်ကြမလဲဒါဟာမကောက်ပါဘူးခင်ဗျာ
ဒူဘိုင်းပို့စ်ဝေါ်ကုမ္ပဏီကအမေရိကန်စိတ်ကမ်းတွေဖြစ်တဲ့နယူးယောက်နယူးဂျာစီဖီလာဒယ်ဖီးယားဘယ်တီမိုနယူးအိုလန်းစ်နဲ့မိုင်ယာမီစိတ်ကမ်းတွေမှာဝင်ထွက်စီမံနေပြီးဗြိတိရှ်အခြေစိုက်P&O Steam Navigation ကုမ္ပဏီကနေတာဝန်လွှဲပြောင်းယူခဲ့တာဖြစ်ပါတယ်။ဒီကုမ္ပဏီကို Dubai Ports World ကုမ္ပဏီကအမေရိကန်ဒေါ်လာ 6.8 ဘီလီယံနဲ့ဝယ်ယူဖို့ကမ်းလှမ်းထားပြီးဗြိတိရှ်ရုံးတော်ရဲ့နောက်ဆုံးသဘောတူအတည်ပြုချက်ကိုဒီလနှောင်းပိုင်းမှာချုပ်ပြန်မှာဖြစ်ပါတယ်။ UAE အစိုးရကတော့ကာလတာရှည်စွာအမေရိကန်အာဏာပိုင်တွေနဲ့ကူးစက်ဆက်ဆံခဲ့တာကိုထောက်ပြပြီးအခုလိုအခြေအနေမရှိလှုပ်ဆောင်မှုတွေအတွက်စိုးရိမ်မိကြောင်းပြောပါတယ်။သမ္မတဘုရှ်ဩဇာအာဏာကြီးတဲ့ Republican ခေါင်းဆောင်တွေဟာအတိုက်ခံ Democrat Party တွေနဲ့ပေါင်းအမတ်တွေနဲ့ပေါင်းပြီးအခုလိုတားဆီးလို့လှုပ်ဆောင်မှုတွေကိုသမ္မတကထိတ်တဲရင်ဆိုင်နေရပါတယ်။ Democrat အမတ် Charles Schumer က UAE ကုမ္ပဏီဟာ Al-Qaeda နဲ့တိုက်ရိုက်ဆက်ဆံမှုရှိနေတာကိုတွေ့ရပြီးဒါကိုတည်တည်ချာချာစုံစမ်းစစ်ဆေးပြီးမှဆုံးဖြတ်ရမယ်လို့ဆိုပါတယ်။ Mr. Schumer နဲ့အတူပြည်တွင်းလုံခြုံရေးကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Peter King ကတော့ရှိပတ်တနင်္လာနေ့မှာဒီအချင်းစီကိုပြောမယ်လို့ဆိုပါတယ
်
ဒါဟာအကြမ်းဖက်သမားတွေနဲ့နီးနီးကပ်ကပ်ရှိနေတဲ့နိုင်ငံတစ်ခုကကုမ္ပဏီဖြစ်တဲ့အတွက်ဒီကိစ္စကိုခွင့်ပြုလိုက်မယ်ဆိုရင်ကျွန်တော်တို့အတွက်တိတ်ပြီးစွန့်စားရကြပါလိမ့်မယ်ခင်ဗျာ
လွတ်တော်အမတ်များကိုဥဆောင်သူအမတ်ဘဲလ်ကလည်းအလားတူဥပဒေကိုချမှတ်ဖို့လှုပ်ဆောင်ခဲ့ပါတယ်လွတ်တော်ပြောခွင့်ရဒန်နစ်ဟက်စတက်ကတော့ဒီကုမ္ပဏီကိုတရားဝင်ဆိုင်ရန်ထားစီခြင်းပါလေ။သမ္မတဘုရှားသူ့ရဲ့သမ္မတတက်တန်းနှစ်နှစ်ဆက်မှာဒီလွတ်တော်ကိုဆန့်ကျင်ပြီးဗီဒိုအာနာကိုအခုထိမတုံးသေးပါဘူး။အမေရိကန်လွတ်တော်ကလည်းသမ္မတရဲ့ဗီဒိုအာနာကိုပယ်ချနိုင်ဖို့အမအများစုရဲ့၃ပုံ၃ပုံလိုအပ်မှာဖြစ်ပါလေ။